ဟာရီကိန်းမုန်တိုင်းဟဲလင်းကြောင့်မြောက်ကာရိုလိုင်းနာပြည်နယ်အနောက်ခြမ်းတောင်ပေါ်ဒေသမှာကြုံရတဲ့ထိခိုက်ပျက်စီးမှုတွေကိုဒမရဂျိုးဘိုင်ဒန်ဗိုလ်တော်ဘူးနေမှာကိုယ်တိုင်တွားရောက်ကြည့်ရှုဖို့ပြင်ဆင်နေတာပါ။မုန်တိုင်းကြောင့်ပိတ်မိနေသူတွေရှိရအကူအညီတွေအရောက်ပို့ဆောင်တာထိခိုက်ပျက်စီးနေတဲ့လမ်းတွေကိုရှင်းလင်းတာလျက်စင်မီနဲ့ဖုန်းလိုင်းဆက်သွယ်ရေးတွေပြန်ရအောင်အရေးပေါ်လှုပ်သားတွေမနာတမ်းဆက်လက်လှုပ်ကိုင်နေကြချိန်မှာပဲမုန်တိုင်းသင့်ဒေသတွေအတွက်အကောင်းဆုံးကူညီဆောင်ရွက်ပေးနေပါတယ်လို့ဒမရဘိုင်ဒန်ကပြောကြားခဲ့တာပါ။
I want them to know we're not leaving until the job is done. I also want you to know I'm committed to traveling to the impacted areas as soon as possible, but I've been told that it'd be disruptive if I did it right now. We will not do that at the risk of diverting or delaying any.
ဆောင်ကန်တိုင်းကူညီဆောင်ရွက်ပေးသွားမယ်ဆိုတာသိစေချင်ပါတယ်။မုံတိုင်းတင်ဒေတာတွေကိုကျွန်တော်ကိုယ်တိုင်အမြန်ဆုံးတွားရောက်နိုင်အောင်အားစိုက်ဆောင်ရွက်နေတာကိုလည်းသိစေချင်ပါတယ်။အခုချိန်ချက်ချင်းခီးထွက်လာရင်လမ်းမှာအခက်အခဲတွေကြုံရနိုင်သေးတယ်ဆိုတာသိထားရလို့မထွက်သေးတာပါ။လက်ရှိအကြက်တဲကင်တွေရမှာနှောင့်နေတာမှမဟုတ်လမ်းကြောင်းလဲတွားနိုင်တဲ့အနေနဲ့ကြုံရအောင်လုပ်မှာမဟုတ်ဘူးလို့တမရဘိုင်ဒန်ကတနင်္လာနေ့ကအင်ဗျူရောကနေပြောဆိုခဲ့တာပါ။ရှွန်နိုရင်ပြိုကျပြီးတော့လမ်းမတွေရေနဲ့အတူပျက်စီးမျောပါသွားတာကြောင့်အသွားအလာပြတ်တောက်နေတဲ့ဒေသတွေကိုရေအစားအစာနဲ့တခြားထောက်ပံ့ရေးပစ္စည်းတွေကိုလေကြောင်းကနေပို့ဆောင်ပေးနေပါတယ်။အမေရိကန်အရှေ့တောင်ပိုင်းဒေသတကြောမှာဟာရီကိန်းမုန်တိုင်းဟဲလင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်ထိခိုက်ပျက်စီးမှုတွေအတွင်းသေဆုံးသူအရေအတွက်ကတော့133ထက်မနည်းရှိနေပါပြီ။ဆက်သွယ်ရေးပြတ်တောက်နေတဲ့နေရာတွေမှာကူညီကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေကယ်တင်နေဆဲဖြစ်တာမို့သေဆုံးသူအရေအတွက်ထပ်တိုးလာမှာကိုတောင်းဝင်ရှိသူတွေကစိုးရိမ်နေကြပါတယ်။ပျောက်ဆုံးသေဆုံးစီးရင်မှာမပါသေးသူတွေကအရာနဲ့ချီရှိနေဆဲပါရှင်။